ရခိုင်မြောက်ပိုင်းဒေသအရေးကိုဖြည့်ဆည်းရမှာတစ်ဖက်နိုင်ငံထွက်သွားသူတွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကပူးပေါင်းဆောင်ရွက်ဖို့ထက်ဖိအားပေးတဲ့နည်းကိုပိုသုံးနေတာကပြဿနာကိုပြေလည်သွားစေမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးကပြောဆိုလိုက်ပါတယ်။တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအပေါ်ရာဇဝမှုကျူးလွန်ပြီးမောင်းထုတ်လိုက်တဲ့ကိစ္စကိုစတင်စုံစမ်းဖို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကခွင့်ပြုလိုက်တဲ့ကြေညာချက်ထွက်ပေါ်လာပြီးအခုလိုပြောဆိုလိုက်တာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်။ရိုဟင်ဂျာတွေအပေါ်ရာဇဝမှုကျူးလွန်ပြီးမောင်းထုတ်လိုက်တဲ့ဆွဆဲချက်ကို ICC ကစတင်စုံစမ်းဖို့နိုဝင်ဘာ14ရက်နေ့မှာခွင့်ပြုလိုက်တာပါ။ICC ဖွဲ့စည်းရေးရောမစာချုပ်မှာမြန်မာနိုင်ငံကလက်မှတ်မထိုးထားတာကြောင့်ပူးပေါင်းဆောင်ရွက်မှုလုပ်မှာမဟုတ်ဘူးလို့မြန်မာအစိုးရကတောက်လျှောက်ပြောလာတာပါ။ဒါပေမဲ့ရိုဟင်ဂျာတွေကိုမောင်းထုတ်လိုက်တယ်ဆိုတဲ့ဆူဆွေးချက်နဲ့ပတ်သက်လို့တက်တည်ပြဖို့လိုလာရင်မြန်မာနိုင်ငံဘက်ကဘယ်လိုတက်တည်ပြမှာပါလဲ။ကုလသမဂ္ဂဆိုင်ရာမြန်မာတန်မှတ်ကြီးဦးဟောက်တူစွန်းကအခုလိုရှင်းပြပါတယ်။
လုတ်တယ်ဆိုရင်လုတ်တာဟိုတက်တည်ပြတာတော့လေတော့ဒါမလုတ်ပါဘူးလို့အပြစ်မရှိပါဘူးလို့တက်တည်ပြတာနည်းနည်းတော့ဟိုခက်တာပေါ့နော်ကျွန်တော်တို့ကဟိုစောလဲပြောပြပါပြီဒီလိုမောင်းထုတ်တာမဟုတ်ဘူးဆိုတာတော့ဒီချလဲပြောပြတာနောက်ပြီးတော့လဲဟိုမောင်းထုတ်တယ်ဆိုရင်လဲကျွန်တော်တို့ကပြန်လက်ခံဖို့အတွက်လုပ်နေကြရတယ်အကြောင်းတော့မရှိဘူးပေါ့နော်ဟိုပြည်တွင်းမှာလည်းပဲကျွန်တော်တို့သက်ဆိုင်တဲ့ဟိုစုံစမ်းစစ်ဆေးကော်မရှင်ဘာကျွန်တော်လုတ်ထားပြီအဲအဲ့ဒီအဖွဲ့တွေကနေပြီးတော့သူတို့စုံစမ်းစစ်ဆေးနေတာလည်းရှိပြီအဲဆိုတော့အဲ့ process ကိုဆောက်ဖို့ပဲဒါလူမှာပေါ့နောက်တစ်ချက်ကတော့အခု ICC ကနေပြီးတော့သူတို့ခုံရုံးကနေပြီးဟလာစုံစမ်းစစ်ဆေးပို့ခွင့်ပြုလိုက်တယ်ဆိုတဲ့ဥစ္စာတည်းအဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ ICC ဖော်ဝင်မှုတွေအတွက်သူတို့ကစုံစမ်းစစ်ဆေးလဲကျွန်တော်တို့ကဒါကိုပူပေါင်းဆောင်ရွက်ဖို့အကြောင်းတော့မရှိပါဘူးအဲ့တော့မောင်းမထုတ်ပါဘူးဆိုတဲ့ဟာကိုဘယ်လိုတက်သေးပြမလဲအဲ့ဒါတော့ခက်တော့ခက်တာဟိုအဲ့လိုပြောမယ်ဆိုလို့ရှိရင်ကိုယ်ထဲမှာလည်းရှိနေကြတာပဲဟိုနေနေတဲ့လူတွေကလားဒီလိုတစ်ဝက်လောက်ကဒီမှာရှိနေကြသေးတာပဲအဲ့တော့မပြေးတဲ့လူတွေလည်းအများကြီးရှိတယ
်ဆူဆွဲချက်နဲ့ပတ်သက်ပြီးတရားခွင်မှာ Burden of Proof တက်တည်ပြဖို့တရားလူဘက်မှသာတာဝန်ရှိတယ်လို့ HRC လူအခွင့်ရေးရှိနေဦးမင်းလွင်ဦးကပြောပါတယ
်ဒီအတင်းချက်မောင်းထုတ်တယ်ဆိုတဲ့ဥစ္စာကိုဆူဆွဲတဲ့တရားလူဘက်ကနေပြီးတော့တက်တည်ပြမှာပေါ့ဗျာဘလို့မင်းတို့မောင်းထုတ်လို့ထွက်ပြေးလာတယ်ဆိုတဲ့အထောက်အထားသူတို့ပြနိုင်မှုလူတွေအဲ့ဒါဒီနဲ့ပတ်သက်လို့ဒီကိစ္စအတိဖြစ်ပေါ်တဲ့အချိန်ကာလတုန်းကတာဝန်ရှိတဲ့လူတွေကနေသက်ဒေတာမှာမတော်ဖို့အတွက်တာစီမြစ်တရခန္ဓာတွေရှိတယ်နောက်ပြီးတော့ရိတ်ခါတွေပြတ်နေလို့ထောက်ခံပေးတာတွေရှိတယ်အတင်းကျမောင်းမထုတ်ဘူးဆိုတာတွေကိုကျွန်တော်တို့ Amnesty International ကလည်းမှတ်တမ်း documentary ရိုက်ထားတဲ့ဥစားတွေရှိပါတယ်ကျွန်တော်ထင်တာကတော့ဒီသူလိုက်တက်ဖြတ်တယ်ဆိုတဲ့ကိစ္စမျိုးဒီပုံမှာတတ်မလို့စစ်ကောင်းဆောင်နေရည်ယူမဲ့ကိစ္စတစ်ခုပဲပို့ပြီးတော့တိုးရင်ကြဖြစ်လာမယ
်တကယ်တော့ဘင်္ဂလားဒေ့ရှ်နိုင်ငံကသာအသေးစားပူးပေါင်းဆောင်ရွက်မယ်ဆိုရင်ထွက်ပြေးသွားတဲ့ရိုဟင်ဂျာပြည်သူနာကိုကောင်းမွန်စွာဖြည့်ရှင်းနိုင်မှာဖြစ်တယ်လို့မြန်မာသံမကြီးဦးဟောက်တူဆွမ်းကထောက်ပြပါတယ
်ဘင်္ဂလားဒေ့ရှ်ကအဓိကတော့ပုံစံဖြစ်တာပါညာစပေါ့နော်သူ့မှာလောက်ရမဲ့တာဝန်တွေကိုအသေးစားမလုပ်ဘူးဟိုတကယ်ပြောင်းရင်တဲ့လူတွေပြန်နိုင်မှုအခွင့်အလမ်းဘယ်သူလုပ်မပေးဘူးပြီးလို့ရှိရင်သူနိုင်ငံတကာကိုလှည့်ပြီးတော့ဟို OIC ကနေတဆင့် EU တွေကနေတဆင့်ဟလာမြန်မာနိုင်ငံပေါ်မှာအရေးယူဖို့ကိစ္စတွေကိုဦးစားပေးတယ်ဟိုဥရောပကိုသွားပြီးတော့မှဟိုစီးပွားရေးဆန့်ကျင်လုပ်ဖို့တွေ US ကိုသွားတယ် Congress ကိုသွားတယ်မြန်မာနိုင်ငံကိုဆန့်ကျင်လုပ်ပေးပါဆိုလိုက်ပြောတယ်ဆိုတော့ဒီဟာတွေကိုခြုံပြီးတော့ကြည့်လိုက်ပါเนาะကျွန်တော်တို့နိုင်ငံပြည်လည်အောင်လုပ်လို့ရှိရင်ဒီအဆင့်ကိုရောက်ကြပါအကြောင်းမှမရှိဘူးကျွန်တော်တို့ဒီပြန်လည်လက်ခံတဲ့လူတွေကိုအဲ့ဒါပြန်လာခြင်းတဲ့လူတွေကိုကောင်းမွန်ပြန်လာဖို့ကျွန်တော်တို့ကလည်းလက်ခံဖို့အစဉ်သိရှိတယ်ကျွန်တော်ကလည်းပြင်ဆင်ထားပြီးသားရှိလို့ပြောရတဲ့နဲ့ပြန်လာလို့မရအောင်ကိုဒီလိုအခြေအနေတွေကပ်ပြည့်ပဲလုပ်ရတာရှိနေတဲ့ခါကျတော့အဲ့ဒီဟာတွေကိုအခြေပြုပြီးတော့တစ်ဆင့်တစ်ဆင့် pressure တွေတိုးလာတဲ့သဘောရှိတာပေါ့နော်အဲ့လိုပဲကျွန်တော်ကတော့ပြောခြင်းတယ
် ICC ကအချက်လက်စုဆောင်းတာစုံစမ်းတာတွေလုပ်လို့အမှုပိုခိုင်မာလာမယ်ဆိုရင်မြန်မာအစိုးရက ICC နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ရတဲ့အသည့်ဖြစ်ကောင်းဖြစ်လာနိုင်ပေမဲ့ဒီပေါ်မှာစိုးရိမ်ဖို့မလိုသေးဘူးလို့ရှေ့နေဦးမင်းလွင်ဦးကပြောပါတယ
်ပထမ ICC မှာဆွဲထားတဲ့ကိစ္စတွေကအတင်းကျပ်နေရရွှေ့ပြောင်းနေပေါ့နော်နောက်ပြီးတော့တကစီရဆွေးမှုတွေကျူးလွန်နေဆိုပြီးတော့ဆွဆွဲထားတဲ့ကိစ္စမျိုးကြီးအဲ့တော့အဲ့ဒီလိုဆွဆွဲထားတဲ့ကိစ္စတွေကနိုင်ငံတကာခုံရုံးကိုတမတော်အရာရှိတွေအေးအေးယူပေးနိုင်ဖို့နောက်ပြီးတော့အဲ့ဒီ data တွေမှာဖိနှိပ်တာတွေရပ်တန့်သွားနိုင်ဖို့အတွက်အဓိကထားဆောင်ရွက်ဖို့အတွက်တောင်းဆိုနေတာဖြစ်တယ်။နောက်ပြီးတော့ပြောရရင်ပေါ့ဗျာတစ်ခုပြီးတစ်ခုပေါ့ဗျာတရားစွဲဆိုဖို့အတွက်လုပ်တယ်ဆိုတော့ကမြန်မာနိုင်ငံဆိုရတော့ရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်တယ်။မိမိရဲ့အချုပ်အခြာအာဏာနဲ့ပတ်သက်လို့ဖြစ်ပါလာမယ့်ကိစ္စရမျိုးဆိုလို့ရှိရင်ဘေးကိစ္စရမှာပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုပြောထားတာ။အဲ့တော့ဒီကိစ္စကတိတ်ပြီးတော့
ဒီမှာအစိုးရကတော့ရိုဟင်ဂျာစုတဲ့အတုံးနှုံးကိုလက်မခံပယ်ချတာပြီးတပတ်နိုင်ငံကိုထွက်သွားတဲ့ဒုက္ခသည်တွေပြန်လာရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာစာချုပ်ကိုချိုးဖောက်တယ်ဆိုပြီးနိုင်ငံတကာတရားရုံး ICJ မှာလည်းမြန်မာနိုင်ငံကိုတရားစွဲဆိုဖို့ပြီးခဲ့တဲ့ရက်ပိုင်းကလှုပ်ဆောင်ခဲ့ကြပါတယ်ခင်ဗျာ